စကိုင်းတိုင်းအရာတော်နဲ့မြင်းမှုမြို့ကြားစစ်ကောင်စီရင်နှန်းကိုမိုင်းဆွဲတိုက်ခိုက်ခဲ့ကြောင်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။အရာတော်မြို့ကန်ရင်ကျေးရွာနားမှာရှိတဲ့ဒေသခံကာကွယ်ရေးအဖွဲ့စခန်းကိုစစ်ကောင်စီတပ်တွေဝင်ရောက်စီးနှင်းဖျက်ဆီးပြီးအပြန်အလှန်တိုက်ခိုက်ခဲ့တာလို့သူတို့ကပြောတာပါ။ဒီကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုရဲမွန်ပြောပြမှာဖြစ်ပါတယ်။
စကိုင်းတိုင်းဒေသကြီးအရာတော်မြို့နယ်16မိုင်ဝေးတဲ့ကန်ရင်ကျေးရွာနားကဒေသခံကာကွယ်ရေးအဖွဲ့စခန်းတွေကိုစစ်ကောင်စီတပ်အင်အား200လောက်နဲ့အော်တိုဘားလ22ရက်မနေ့အစောပိုင်းမှာဝင်ရောက်စီးနှင်းပြီးအပြန်အလှန်တိုက်ခိုက်ခံခဲ့ရတာလို့ဒေသခံကာကွယ်ရေးအဖွဲ့တာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါ။အရာတော်နယ်မြင်းမှုမြို့ချာမှာစစ်ကောင်စီရင်နှန်းကိုမိုင်းဆွဲတိုက်ခိုက်ခဲ့တာလို့လည်းအရာတော် PDF တာဝန်ရှိသူတို့ကအခုလိုပြောပါတယ်
။မနေ့ဒီစစ်ကောင်စီဘက်ကမနေ့4နိုင်ရည်စပြီးတော့ကျွန်တော်ကန်ရင်ကလေးလာရောဝင်လာတာပေါ့နော်။ကိုင်းကလေးလာရောဝင်လာပြီးတော့ကျွန်တော်တို့ဒီစခန်းတစ်ခုမှာပြည်ရစခန်းတစ်ခုဝင်ပြီးတိုက်ခိုက်တာပေါ့။ဒီစီးရီကတော့စုံစုံမှုလို့ရှိရပါတော့ကျွန်တော်ဒီစီးလည်းနဲ့ဒီကူးမီးတွေဒီတို့ဘိုင်းဆွဲဖို့တော့ဘိုင်းဒီစီးတွေစုံစုံသွားပါပေါ့နော်။ဟုတ်ကျွန်တော်တို့ဒီစခန်းကိုစပင်းတော့ပြန်လာပြစ်တတ်မှုမရှိဘူးကွာ။ကျွန်တော်တို့ဒီသိပြီးတော့ပြန်သွားတော့ဒီကျွန်တော်ဒီကမှုရစီရယ်။ဒါမှမိုင်းဆွဲတိုက်ခိုက်ပြီးတော့ကျွန်တော်တို့အောင်မြင်တာပေါ့နော်။ဒီလိုဆက်ရောက်ကဆယ်ဦးတဲ့ဗလဲကြဆယ်ဦးတော့တရားရပါပေါ့နော်။အကြဆုံးကြီးရတဲ့ဒီကမှုဒီနောက်တစ်ခါနောက်တစ်ပွင့်ကျတော့ဒီနောက်တစ်ပွင့်ကလည်းမိုင်းဆွဲတိုက်ခိုက်ခံရတာပါပဲကို။ဒါကမှမဟုတ်ပြန်မှာဒီစကားတစ်ခုကိုပြန်ပြီးမီးရှို့ပြန်ပြီးပြီးတော့ဒီလိုဒီအပြန်မှာမိုင်းဆွဲတိုက်ခိုက်ခံရတာပါပဲ။
ထိခိုက်ဒဏ်ရာရရှိမှုတွေနဲ့ပတ်သက်လို့တိကျအတည်ပြုလို့မရတယ်လို့စစ်ကောင်စီဘက်ကလည်းလက်တလောသတင်းထုတ်ပြန်တာမတွေ့ရသေးပါဘူး။စစ်ကောင်စီတပ်တွေဟာအရာတော်မြို့အပိုင်းတွေကကန်ရင်မလဲတာညောင်ပင်ကန်သုံးဆင့်စတဲ့ရွာတွေကိုပါဝင်ရောက်ရှာဖွေတာတွေဒေသခံတွေရဲ့စိုက်ကယ်တွေတံမိုးကြီးပစ္စည်းတွေကိုလည်းယူဆောင်သွားရတယ်ရှိတာကြောင့်ဒေသခံတွေစိုးရိမ်စိမ်းနဲ့တိမ်းရှောင်နေရတယ်လို့လည်း PDF အဖွဲ့ဝင်တွေကပြောပါတယ်။စကိုင်းတိုင်းထဲမှာပဲရင်းမပင်မြို့နယ်ဗန်ဘွေးရွာအနီးမှာအောက်တိုဘာ27ရက်ညပိုင်းကလည်းဒေသခံ PDF တွေကစစ်ကောင်စီတပ်တွေကိုတိုက်ခိုက်မှုတွေရှိခဲ့ကြောင်းဒေသခံတွေကပြောပါတယ
်။ဗန်ဘွေးရွာမှာဘာလို့ပြောလဲပြီးသွားပြီးရွာပေါ့နော်ဒီလိုမျိုးရောတို့ကျန်တာဒလိုင်းဘူးဒီဒီရဲ့ဝိုင်းနေတာအဲ့ဒါမြစ်တော်လာမြစ်တော်လာကျတော့ဟောဒီဒလာသွားပြီးတော့တက်ဖို့တော့ခေါ်တာအဲစစ်တပ်သွားခေါ်တော့ကျတော့အမှန်ဒါရဲဒီဒီရဲ့ကမိုင်းဆက်ပြီးတိုက်ခိုက်တာပေါ့အဲ့ဒါဘာမလို့ရောမထိတ်မျက်မှန်ရောနဲ့ဘာမလို့ရောနှစ်ရောသွားထဲမှာအမှန်ပြင်းရိုင်းတိုက်ခိုက်ခဲ့ရတာကြီးကြီးတန်ပြုံးမှုက9ရောက်ပြီးတယ်6ရောက်တန်ရတယ်
စကိုင်းတိုင်းရင်းမပင်ပလဲနယ်တွေမှာစစ်ကောင်စီတပ်တွေမကြာခဏဆိုတလို့မိုင်းဆွဲတိုက်ခိုက်ခံရတာတွေရှိပြီးအော်တိုဝါ17ရက်ကလည်းရင်းမပင်နယ်နဲ့ပလဲနယ်မှာစစ်ကောင်စီရင်နှန်းမိုင်းဆွဲတိုက်ခိုက်ခံရပြီးစစ်ကောင်စီဘက်က30ကြာဆုံးခဲ့တယ်လို့ဒေသခံ PDF တွေကပြောပါတယ်။စစ်ကောင်စီဘက်ကတော့မော်တော်ယာဉ်နဲ့လုံခြုံရေးတပ်ဖွဲ့ဝင်အချို့သာထိခိုက်ဒဏ်ရာရခဲ့တယ်လို့ VOA ကမေးမြန်းတာကိုပြန်လည်ဖြေကြားခဲ့ပါတယ်ခင်ဗျာ။